မင်္ဂလာပါရှင် VOA American တန်ရက်2019ခုနှစ်နိုဝင်ဘာလ1ရက်သကြာညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်ပါရှင်။ American သမ္မတဘော်တရားစွဲနိုင်ရေးလုပ်ငန်းစဉ်တွေလူသိရှင်ကြားလုပ်နိုင်မဲ့အဆိုကိုအောက်လွတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်သမ္မတနဲ့အင်ဂျီရောကတိုက်ခိုက်ဝေဖန်တုံ့ပြန်လိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ဖန်စားတင်မဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေကတော့ဒီသမ္မတထရမ့်ကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးမှုတွေနဲ့ကြားနာပွဲတွေကိုလူသိရှင်ကြားမေးမြန်းနိုင်တော့မယ်ဆိုတဲ့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာပြည်သတင်းလွှာတွေမှာတော့
တကယ်ကြတော့ကျွန်တော်ကိုအဲ့ဒါအကြောင်းသူတို့စွဲတာမဟုတ်ဘူးဗျကျွန်တော်ရဲ့အခြေခံမှုတွေပြင်ဆင်ရေးတွေတရားဥပဒေစိုးမိုးရေးကိစ္စတွေကျွန်တော်ကဒီလူ့အခွင့်အရေးနဲ့ပတ်သက်တ
ာဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေကိုစစ်ဖက်ဆိုင်ရာအရာရှိတွေကတရားစွဲနေတာတွေပေါ်မှာလူ့အခွင့်အရေးရှင်တွေဦးသိမ့်သန်းဦးနဲ့အတူအမြင်တချို့ကိုနားဆင်ရမှာဖြစ်သလိုဟိုင်းဂျီကျွန်းကမ်းလွန်ရေးပြင်မှာပိုက်ရှင်မဲ့ ice လို့ခေါ်တဲ့မူးယစ်စိတ်ကြွဆေးပြားတွေငါးဖန်ဆက်လေးတစ်စီးကတွေ့ရှိခဲ့တဲ့အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင် Democrat လွှမ်းမိုးတဲ့အောက်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်ဒီလောက်ရဟာ American သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ရှာတဲ့လောက်ရကြီးဖြစ်တယ်လို့သမ္မတကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းစဉ်တွေဟာမမျှတဘူး၊ဖွဲ့စည်းပုံနဲ့မညီဘူး။ American အခြေခံမှုတွေနဲ့မကိုက်ဘူးလို့အင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမ္မတအနေနဲ့ဘာအမှားမှလုပ်မထားဘူးလို့အင်ဂျီရောပြန်ကြားရေးတာဝန်ခံ Stephanie Grisham ကကြေညာချက်ထဲမှာပြောထားပါတယ်။သူရဲ့နိုင်ငံရေးပြိုင်ဖက်အပေါ်စုံစမ်းအောင်သမ္မတကယူကရိန်းနိုင်ငံကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ3ခုကအစိုးရတာဝန်ရှိသူတွေတန်တမန်တွေကိုတကပိတ်မေးမြန်းခဲ့ပြီးသတင်းပတ်ပိုင်းအကြမှာပဲခြားသာပြည်နေတော့ကတော့လူသိရှင်ကြားစုံစမ်းမှုတွေလုပ်နိုင်ဖို့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်မဲခွဲရမှာဒီမိုကရက်အမတ်2ယောက်ကလွဲလို့အားလုံးထောက်ခံခဲ့ပြီး Republican အမတ်အားလုံးကတော့ကန့်ကွက်ခဲ့ကြပါတယ်ဒါပေမဲ့ဒီမိုကရက်အမတ်အများစုဖြစ်တဲ့အတွက်အတည်ဖြစ်ခဲ့ပါတယ် American သမ္မတလုပ်နေတာတွေကလွှတ်တော်အမတ်တွေတစ္ဆာပြုထားတဲ့ဂတိကဝတ်တွေကိုမထိခိုက်ရင်သမ္မတအပေါ်တရားစွဲစရာအကြောင်းမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ် Republican အမတ်တွေကတော့ Republican သမ္မတအပေါ်တရားစွဲနိုင်ရေးမဲခွဲဆုံးဖြတ်ဖို့ပြောနေခဲ့ကြတာပါအောက်လွှတ်တော်ကော်မတီတွေမှာဒီကိစ္စမေးမြန်းမှုတွေကိုလည်းအတူအယောင်ကြားနာမှုတွေဖြစ်တယ်လို့တိုက်ခိုက်ပြောဆိုခဲ့ကြပါတယ်ကြာသာပြင်းနေတော့ကအောက်လွတ်တော်မှာအတည်ပြုလုပ်တဲ့ဆုံးဖြတ်ချက်အရကြားနာပွဲတွေကိုလူသိရှင်ကြားလုပ်လို့ရတော့မှာဖြစ်တယ်လို့ထောက်လှမ်းရေးကော်မတီရဲ့စုံစမ်းတွေးရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ပြီးဘာဆက်လုပ်တယ်လဲဆိုတာကိုအောက်လွတ်တော်တရားရေးကော်မတီကိုအကြံပြုရမှာဖြစ်ပါတယ်။တရားရေးကော်မတီအနေနဲ့သမ္မတကိုဘယ်လိုပုံမှန်မျိုးနဲ့တရားစွဲမှာလဲဆိုတာကိုဆုံးဖြတ်ပေးရမှာပါ။တရားစွဲမဲ့ပုံမှန်တွေကိုအောက်လွတ်တော်မှာထောက်ခံမဲ့အများနဲ့အတည်ပြုနိုင်ခဲ့ရင်တော့အထက်လွတ်တော်မှာကြားနာစစ်ဆေးမှုတွေလုပ်ရမှာဖြစ်ပါတယ်။သမ္မတကိုယာရုကနေဖယ်ရှားတရားစွဲနိုင်ဖို့အတွက်ကတော့အထက်လွတ်တော်မှာထောက်ခံမဲ့၃ပုံ၂ပုံလိုအပ်ပါတယ်ရှင်
။ IS Islamic အစိုးရအဖွဲ့ကခေါင်းဆောင်တစ်ကိုရွေးချယ်လိုက်ပါပြီ။ခေါင်းဆောင်တစ်အဖြစ်အဘူအီဘရာဟင်အယ်ဟာရှီမီအယ်ကူရာရှီကိုရွေးချယ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖတ်ပြသွားတဲ့အတန်းကိုသူတို့ရဲ့အာမက်သတင်းဌာနကဂျာတာရီနီကထုတ်လွှင့်ခဲ့ပါတယ်။ IS Islamic အဖွဲ့ကိုအပိထောက်ခံသူတွေကလည်းခေါင်းဆောင်တစ်ပေါ်တစ်ဆာခံကြောင်းလူမှုကွန်ရက်တွေကနေပြောဆိုလှုံ့ဆော်လာကြပါတယ်။ဒီခေါင်းဆောင်တစ်အစ်မဘသူဘဝဖြစ်တယ်ဆိုတာကိုတော့လောလောဆယ်တော့သိရအောင်မှာမဟုတ်ပါဘူး။ပြီးခဲ့တဲ့စနေနေ့ဒီ American အထူးတပ်ဖွဲ့ရဲ့စစ်စင်ရေးတွေ IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါရီနဲ့သူရဲ့ပြောရေးဆိုခွင့်ရှိသူအဘူဟာဆန်အယ်မူဟာဂျီရတို့တည်ဆုံသွားတယ်ဆိုတာကိုဒီကြေညာချက်ကအတည်ပြုပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။တူရကီနိုင်ငံနယ်စပ်နီဆီးရီးယားနိုင်ငံဒီအစ်လစ်ပြည်နယ်တဲကသူ့နေခြံဝင်းတဲ့ကို American အထူးတပ်ဖွဲ့တွေဝန်စည်းတဲ့အချိန်မှာပဲကလင်းငယ်နှစ်ယောက်နဲ့အတူမြောက်လိုင်ကောင်းတဲဝင်ပြေးခဲ့တဲ့အယ်ဘဂဒါရီကသူ့ကိုသူအတိတ်ကဘုံခွဲသွားတာလို့ American တာဝန်ရှိသူတွေကကြာသပတေးနေ့ကထုတ်ပြန်ပါတယ်။ကြာသပတေးနေ့ကဒီ IS တို့ရဲ့ဒီကြေညာချက်မှာတော့အဖွဲ့ပြောခွင့်ရသူအစ်စ်ဖြစ်တဲ့အဘူဟမ်ဇာအယ်ကူရက်ကအမေရိကန်နဲ့တိတ်ပြီးဝမ်းသာအားရဖြစ်မနေဖို့သတိပေးသွားခဲ့ပါတယ်။ဘဂဒါဒီတည်ဆုံသွားတဲ့အတွက် IS အဖွဲ့မှအားနည်းသွားမှာမဟုတ်ဘူးလို့လည်းကြွမ်းကျင်သူတချို့ကယုံကြည်နေကြပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးဒီကနေ့စတင်ကင်းလှည့်နေပါတယ်။ဆီးရီးယားနယ်စပ်ကနေကတ်လက်နက်ကင်တပ်ဖွဲ့တွေနောက်ဆုတ်ပေးရင်တူရကီရဲ့ထိုးစစ်ဆင်မှုရနာထားဖို့အတွက်တူရကီနဲ့ရုရှားကြားရရှိထားတဲ့သဘောတူညီချက်အရာခုလိုပူးတွဲကင်းလှည့်နေကြတာပါ။တန်ကြပ်ကကားတွေတူရကီဘက်ကနေနယ်စပ်ဖြတ်ပြီးတော့ဆီးရီးယားတွေကိုဝေရောက်ကရုရှားတပ်တွေနဲ့ပူးပေါင်းခဲ့ပါတယ်။ဆီးရီးယားတွေကအယ်ဒါပါစီယာဒေတာမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ကြပ်ကားတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဆီးရီးယားနိုင်ငံရဲ့6မိုင်အထိဝင်ပြီးကာမီရှီမြို့ကလွဲလို့တူရကီစစ်စင်ရေးဇုံမှာအရှိနဲ့အနောက်နှစ်ပိုင်းခွဲကင်းလှည့်မယ်လို့သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။တူရကီနဲ့ရုရှားကြားရရှိထားတဲ့သဘောတူညီချက်အရဆီးရီးယားကတ်တိုက်ခိုက်ရေးသမားတွေအနေနဲ့နေဆက်ကနေ19မိုင်အထိနောက်ဆုတ်ပေးရမှာဖြစ်ပါတယ်။ရုရှားကတော့အားလုံးနောက်ဆုတ်သွားပြီလို့ဆိုပါတယ်။ IS စစ်သွေးကြွတွေကိုတိုက်နေတဲ့အမေရိကန်တပ်တွေဆီးရီးယားမြောက်ပိုင်းကနေရုတ်သိမ်းသွားခဲ့ပြီးတဲ့နောက်မှာတူရကီတပ်တွေကနေဆက်ကကတ်တပ်ဖွဲ့ဝင်တွေအပေါ်အောက်တိုဘာ9ရက်ထဲကစတင်တိုက်ခိုက်ခဲ့ပါတယ်။အမေရိကန်တပ်တွေနဲ့အတူတွဲပြီးတော့တိုက်ခိုက်ခဲ့တဲ့ SDF ဆီးရီးယားကတ်တပ်ဖွဲ့တွေမှာတူရကီခွဲထွက်ရေးသဘုံအဖွဲ့တွေပါနေတယ်လို့ဆိုပြီးတူရကီကဝင်ရောက်တိုက်ခိုက်ကနေဆက်တလျှောက်85မိုင်လောက်ရှိတဲ့နယ်မြေတွေကိုသိမ်းပိုက်ခဲ့ပါတယ်။တူရကီရဲ့ဝင်ရောက်တိုက်ခိုက်မှုကိုရပ်အောင်ဆီးရီးယားအစိုးရရဲ့မဟာမိတ်ရုရှားကကြားဝင်ပြီးတော့တူရကီနဲ့သဘောတူညီမှုယူခဲ့တာဖြစ်ပါတယ်
။အီရန်ဝန်ကြီးချုပ်ဂျိုအဒယ်အဗ်ဒယ်မာဒီနီယာမှာအစားထိုးဖို့အတွက်တင့်တော်တဲ့သူတစ်ယောက်ကိုရှာတွေ့တာနဲ့တပြိုင်တည်းရွေးကောက်ပွဲကျင်းပသွားမယ်လို့အီရတ်သမရဘာဟမ်ဆလာကသတိပေးလိုက်ပါတယ်။ကတိပေးလိုက်ပါတယ်သမရကအဲ့လိုကတိပေးခဲ့ပေမဲ့လည်းအီရတ်နိုင်ငံမှာနေစဉ်ဆန္ဒပြတဲ့သူတွေကိုတော့ရပ်တန့်အောင်ထပ်ပြီးတော့အာမခံနိုင်ခဲ့ပုံတော့မရခဲ့ပါဘူးအီရတ်နိုင်ငံကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဟာအကြမ်းဖက်တာတွေအထိဖြစ်လာခဲ့ပြီးတော့အော်တိုဘာလအတွင်းဖြစ်ခဲ့တဲ့ဒီမတူညီတဲ့ဒီဆန္ဒပြမှုနှစ်ခုတွင်းမှာလူပေါင်း250ကျော်တိဆုံးပြီးတော့ထောင်ထဲချီတန်ရခဲ့ပါတယ်ဝန်ကြီးချုပ်အနေနဲ့ယာရုကနေနှုတ်ထွက်ဖို့ဆန္ဒရှိနေပြီးနိုင်ငံရေးပါတီတွေအနေနဲ့သူ့နေရာမှာအစားထိုးဖို့တင်တော်တဲ့သူတယောက်ကိုသဘောတူကြဖို့လိုတယ်လို့အီရတ်သမရဆာလာကရုတ်တံကနေပြောကြခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဟာကွက်ကြီးကိုရှောင်နိုင်ဖို့အတွက်ရည်ရွယ်ပြီးရေးဆွဲထားတဲ့ရွေးကောက်ပွဲဥပဒေအရပဲဝန်ကြီးချုပ်အစ်ကိုရွေးချယ်နိုင်မှာဖြစ်ကြောင်းတရားဝင်အုပ်ချုပ်ခွင့်အာဏာဆိုတာလူလူစီကတသက်ပဲလာတာမဟုတ်ဘူးဆိုပြီးတော့သမရဆာလာကပြောပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတချို့ကတော့သူတို့အနေနဲ့ဝန်ကြီးချုပ်ကိုပဲမချေမနှက်ဒေါသဖြစ်နေတာမဟုတ်ပဲအစိုးရတစ်ခုလုံးထွက်ပေးတင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကောက်ဆာနေညနေဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာနှစ်ဖက်နိုဝင်ဘာ2ရက်စတင်မဲ့35ချိန်မြောက်အာဆီယံထိပ်သီးစည်းဝေးပွဲတွေအတွက်လုံခြုံရေးတွေတိုးမြှင့်လှုပ်ဆောင်နေပါတယ်။အာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကျင်းပမဲ့အစအဦးတစ်ဝိုက်ရင်းနယ်စစ်သား18,000ကိုလုံခြုံရေးချထားမယ်လို့အာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့ပြင်နားမှာရှိတဲ့နော်သပူရီမြို့ကအဓိကစည်းဝေးပွဲတွေကျင်းပမဲ့အစအဦးတစ်ဝိုက်လမ်းတော်တော်များများကိုကြာသပတေးနေ့ကပိတ်ထားပါတယ်။ဝေဟင်ကနေရဟတ်ရင်တွေကင်းလှည့်နေတဲ့တစ်ချိန်တည်းမှာပဲလုံခြုံရေးတာဝန်ရှိသူတွေအထူးတပ်ဖွဲ့ဝင်တွေကမြေပြင်လုံခြုံရေးဆောင်ရွက်မှုတွေကိုလုပ်နေကြပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကဘန်ကောက်မြို့တော်မှာအာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲတွေကျင်းပနေစဉ်အသေးစားဘုံးကွဲမှုတွေရှိခဲ့တာကြောင့်ဒီတစ်ခေါက်လုံခြုံရေးကိုအထူးပို့ပြီးတော့တင်းကျပ်နေတာဖြစ်ပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့ဘန်ကောက်မြို့တော်ကိုဒီကနေ့ထွက်ခွာသွားပါတယ်။အခုတစ်ခေါက်ထိပ်သီးစည်းဝေးပွဲမှာတောင်တရုတ်ပင်လယ်ကိစ္စ၊ကိုရီးယားကျွန်းဆွယ်ကိစ္စ၊အကြမ်းဖက်မှုတံပြက်ရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကိစ္စတွေကိုဆွေးနွေးမယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။အာဆီယံဆက်ဆက်ထိပ်သီးစည်းဝေးပွဲတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်မတက်ဖဲအမေရိကန်အစ်စ်နိမ့်ကိုယ်စားလှယ်အဖွဲ့ကသာဆေလွှတ်ဖို့စီစဉ်ထားတာကြောင့်တရုတ်ရဲ့လွှမ်းမိုးမှုကိုစိုးရိမ်နေတဲ့အာဆီယံမိဖက်နိုင်ငံတွေကတော့စိတ်မသက်မသာဖြစ်နေပါတယ်။အမျိုးသားလုံခြုံရေးအကြံပေးအရာရှိ Robert C. O'Brien နဲ့ကုသရေးဝန်ကြီးဝင်ကြီး Wilbur Ross တို့ကိုဆေလွှတ်မယ်လို့အင်ဗျူတော်ကအကြေညာထားပါတယ်။
မြောက်ကိုရီးယားနိုင်ငံကသူတို့ရဲ့အေယာမဒုံးကျည်ပစ်စင်တစ်ကနေတရအချိန်မြောက်ဒုံးကျည်ဆန်းသက်ပစ်လွတ်တာတွေကိုလုပ်ခဲ့တယ်လို့ဒီကနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ဒီဒုံးကျည်ပစ်စင်အစ်စ်ကရန်သူတွေရဲ့ပြစ်မှတ်တွေကိုရုတ်တရက်တိုက်ခိုက်ဖျက်ဆီးနိုင်တဲ့စွမ်းရည်တွေပို့ပြီးတော့ကောင်းတယ်လို့လည်းမြောက်ကိုရီးယားဘက်ကဆိုပါတယ်။ တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တွေကမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်နာကနေပစ်လွှတ်လိုက်တဲ့ဒီပဲထိန်ဒုံးကျည်နှစင်းဟာမြောက်ကိုရီးယားနိုင်ငံအရှိတ်ချမ်းကပင်လယ်ပြင်ထဲမှာကျသွားတယ်လို့ဒီစုံစမ်းထောက်လှမ်းရရှိတယ်ဆိုပြီးပြောပြီးတည့်ရအကြာမှာမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီကလည်းဒီဒုံးကျည်စမ်းသပ်ပစ်လွှတ်မှုကိုအတည်ပြုခဲ့တာဖြစ်ပါတယ်အခုလိုနောက်ဆုံးဒီဒုံးကျည်စမ်းသပ်ပစ်လွှတ်မှုကအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ဆွေးနွေးမှုတွေတိုးတက်မှုမရှိဘဲရပ်တန့်နေတာကိုပြားပြေးတဲ့အနေနဲ့လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်ကျွမ်းကျင်သူတွေကလည်းမြောက်ကိုရီးယားဘက်ကအခုနှစ်ခုမှနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆဖို့တစ်ဖက်သက်သတ်မှတ်ထားတာကိုအမေရိကန်ဘက်ကလက်ခံလာအောင်ပြားပြေးတဲ့အနေနဲ့မြောက်ကိုရီးယားဘက်ကအခုလိုမျိုးဒုံးကျည်စမ်းသပ်ပစ်လွှတ်တာတွေအရှိန်အဟုန်မြင့်လှုပ်ဆောင်နေတာဖြစ်တဲ့ဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ
မိဘဒုက္ခရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်တော်မီတစ်ခုလောင်ကျွမ်းခဲ့တဲ့အတွက်ဒေသခံတွေဘေးလွတ်ရာထွက်သွားနေကြရပါတယ်ဖန်ဂျူယာခရိုင်တဲကစန်တာပေါလန်မြို့တောင်ပိုင်းမှာမရီယာလို့နာမည်ပေးထားတဲ့တော်မီဟာမြ мян ဆန်ဆန်ကူးဆက်နေတာကြောင့်အဲ့ဒီဒေသတစ်ဝိုက်ကဒေသခံ 8,000 ကျော်ကိုမဖြစ်မနေဘေးကင်းရသွားကြဖို့အမိန့်ထုတ်ထားပါတယ်လော့စ်အန်ဂျလိစ်မြို့ပြင်စန်တာပေါလန်မြို့နားမှာရှိတဲ့ South Mountain တောင်ပေါ်မှာမြေအေက950ထက်မနည်းတော်မီလောင်ကျွမ်းခဲ့တယ်လို့ Ventura ခရိုင်မိသားတပ်ဖွဲ့က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာနယူးယောက်မှာအခြေစိုက်နေထိုင်တော့မှမဟုတ်ဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နယူးယောက်တိုင်းသတင်းစာကြီးကအရင်ဆုံးဖော်ပြခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ကလည်းသူ့အနေနဲ့ဖလော်ရီဒါပြည်နယ်ပမ်ဘီချ်မြို့မှာအမြဲတမ်းအခြေစိုက်နေထိုင်သောမှာဖြစ်တယ်ဆိုပြီးဒီကြာသပတေးနေ့နောက်ပိုင်းက Twitter ပေါ်ကနေတောက်လျှောက်ရေးသားခဲ့ပါတယ်။သမ္မတထရမ့်ကသူ့အနေနဲ့နယူးယောက်မြို့နယ်ပြည်နယ်ကိုဒေါ်လာတန်းချီအခွန်ဆောင်ခဲ့ပေမဲ့လည်းနယူးယောက်ပြည်နယ်နဲ့နယူးယောက်မြို့ကနိုင်ငံရေးခေါင်းဆောင်တွေဟာသူ့ပေါ်မှာကောင်းကောင်းမွန်မွန်မြတ်မြတ်တက်တာမဆက်ဆံဘူးဆိုပြီးတော့သမ္မတထရမ့်ကပြောလိုက်ပါတယ်ခင်ဗျာ။
တောကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆွေမြတ်မော်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်နာဆင်ကြရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးစုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တရားဝင်ရှေ့ဆက်ဆောင်ရွက်သွားဖို့အတွက်ဒီမိုကရက်အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်မှကြာသပတေးနေ့ကမဲခွဲအတည်ပြုခဲ့ကြပါပြီ။အစောပိုင်းသတင်းပတ်တွေနဲ့ချီတကပိတ်မေးမြန်းကြားနာခဲ့ပြီးတဲ့နောက်အခုခါမှာဒီမိုကရက်တွေအနေနဲ့လာမယ့်2020သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်သူပေါ်ထိုးနှက်နိုင်မဲ့မကောင်းသတင်းတွေရဖို့သမ္မတထရမ့်ကယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဆိုတဲ့စွပ်စွဲတိုင်ကြားချက်အပေါ်မှာစုံစမ်းစစ်ဆေးနေတဲ့ကြားနာပွဲတွေကိုလူသိရှင်ကြားမေးမြန်းတာတွေလှုပ်သွားနိုင်ပြီဖြစ်ပါတယ်။လွတ်တော်တီရှိယာကက်ပီတယ်ဟေးကနေ VOA သတင်းတောက်ကက်သရင်းဂျစ်ပစန်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်
။သမ္မတထရမ့်ပေါ်စုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တရားဝင်အတည်ပြုဖို့ကြာသပတေးနေ့ကအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတဲ့သမိုင်းဝင်အခိုက်အတန့်ကတော့သမ္မတနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်အကြာအကြီးကျယ်ကွဲလွဲနေမှုကိုပြသလိုက်တာပဲဖြစ်ပါတယ်။Republican အမတ်တွေအားလုံးကဒီကိစ္စအတည်ပြုရေးမထောက်ခံကြသလို Democrat တွေဘက်မှာတော့အမတ်နှစ်ဦးကလိုရဲလို့ကြံတဲ့သူတွေအားလုံးကထောက်ခံခဲ့ကြတာပါ။သမ္မတ Trump ကသူနဲ့နိုင်ငံရေးပြိုင်ဘက် Joe Biden တို့တားဖားနဲ့ပတ်သက်တဲ့မကောင်းသတင်းတွေစုံစမ်းစစ်ဆေးပေးဖို့ Ukraine သမ္မတကိုဖိအားပေးတဲ့အနေနဲ့ Ukraine အတွက်ရေးပါတဲ့စီးရေးအကူအညီဒေါ်လာသန်း400ကျော်ကိုစိုက်ငံ့ခဲ့တဲ့ဆိုတဲ့ဆွဆွဲတိုင်ကြားမှုတွေနဲ့ပတ်သက်ပြီးသတင်းပတ်တွေနဲ့ချီအောက်လွှတ်တော်မှာတကပိတ်မေးမြန်းကြားနာမှုတွေဟာအခုတော့တရားဝင်ဖြစ်သွားပါပြီ။အမေရိကန်သမ္မတတွေတဲ့အရေးယူဖို့စုံစမ်းစစ်ဆေးခံရတဲ့လေးယောက်မြောက်သမ္မတအဖြစ်သမ္မတထရမ့်စုံစမ်းစစ်ဆေးခံရတဲ့ကိစ္စကတာမန်ခက်ပေါ့ပေါ့ကိစ္စမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
်။ So what is at stake is our democracy.
ဒီနေရာမှာအရေးကြီးတာကတော့ဒီမိုကရေစီပါ။ဒီအတွက်ပဲကျမတို့ဆောင်ရွက်နေရတာပါ။ပြည်သူအတွက်ဒီမိုကရေစီကိုကာကွယ်ဖို့ပါ။
သမရကတော့အောက်လွှတ်တော်မဲခွဲအတီးပြုမှုပြပြချင်းပါပဲဒီလိုရက်ကသူ့ကိုတမင်သက်သက်အပြစ်ရှာထိုးနှက်တာဖြစ်တယ်ဆိုပြီး Twitter လူမှုကွန်ရက်ပေါ်ကနေတုံ့ပြန်ခဲ့ပါတယ်သမရကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေကိုပါတီနိုင်ငံရေးနဲ့ခွဲထုတ်ကြည့်ဖို့ဆိုတာမဖြစ်နိုင်ပေမဲ့လို့ဒီမိုကရက်တစ်ကတော့ဒါဟာဥပဒေပြုအမတ်တွေမဖြစ်မနေလုပ်ကိုလုပ်ရမယ်တာဝန်တစ်ခုဖြစ်နေတာကြောင့်လို့ဆိုပါတယ်မက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဂျင်မက်ဂက်ဗန်ကအခုလိုပြောပါတယ
် For all the disagreements I have with President Trump
သမ္မတထရမ့်နဲ့သူ့ရဲ့မူဝါဒတွေ Twitter မှာတူတက်ရင်းနေတာတွေသူ့ရဲ့ပြောဆိုတွေအားလုံးကိုကျွန်တော်လုံးဝသဘောမတူပါဘူးကျွန်တော်တိုင်းပြည်မှာအခုလိုအခြေအနေမျိုးရောက်လာကိုကျွန်တော်ဘယ်တော့မှမလိုလားခဲ့ပါဘူးအခုလိုဆုံးဖြတ်ချက်ချရတာမျိုးကိုလည်းဝမ်းမသာပါဘူးဒီကိစ္စကိုပါတီဆွဲရင်လည်းလုပ်နေတာလည်းမဟုတ်ပါဘူးအခုလိုလုံးဝဖြစ်မဲ့အခြေအနေကိုရောက်နေလို့သာလုပ်ရတာပ
ါဒါပေမဲ့လွတ်တော်တွင်သမ္မတကိုထောက်ခံသူတွေကတော့ဒီလိုပြောတာကိုလက်မခံပါဘူး Louisiana ပြည်နယ် Republican အောက်လွှတ်တော်အမတ် Steve Scalise ကအခုလိုပြောပါတယ်
Clearly there are people that we serve with that don't like the results of the 2016 election.
နောက်တစ်ချက်ရွေးကောက်ပွဲရလဒ်ကိုမကြိုက်တဲ့အမတ်တွေရှိနေတယ်ဆိုတာရှင်းပါတယ်။သမရဘသူဖြစ်တင်တယ်ဆိုတာဆုံးဖြတ်တဲ့နေရာမှာနန်စီပလိုစီပဲဆုံးဖြတ်လို့မရသလိုသူ့ကြိုက်လူတစုကလောက်တာမျိုးလည်းမဖြစ်သင့်ပါဘူး
။သမရကိုစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်အတွက်စီးမင်းသစ်တွေတတ်မှတ်လိုက်တာဟာသမရထရမ့်အတွက်လုံးဝတရားမျှတမှုမရှိဘူးလို့ Republican တွေကဝေဖန်ပြောဆိုနေကြတာပါ။ Oklahoma ပြည်နယ်အောက်လွှတ်တော်အမတ် Tim Cole ကအခုလိုပြောပါတယ်
It's not a fair process. It's not an open process. It's not a transparent process.
တရားမျှတမှုမရှိတဲ့လုပ်ငန်းစဉ်ပါ။ပွင့်လင်းမြင်သာမှုမရှိတဲ့အပြင်ရလဒ်ဘာဖြစ်မယ်ဆိုတာကိုကြိုတင်ကွက်ချစီစဉ်ထားတဲ့သူတို့အတွင်းမှာကြိတ်လုံနေတဲ့ကိစ္စတစ်ခုပါ
။လွှတ်တော်မှာတရားဝင်လူသိရှင်ကြားမေးမြန်းစစ်ဆေးကြားနာမှုတွေကိုတော့နိုဝင်ဘာလလယ်လောက်မှာစတင်နိုင်ပွဲရှိပါတယ်။အဲဒီနောက်ပိုင်းမှာတော့သမရကိုအရေးယူဖို့ဘယ်လိုပုံမှန်တွေနဲ့တရားစွဲဆိုသွားမယ်ဆိုတာကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ရအောင်ပါပါ။ဒီမိုကရက်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအလွယ်တကူအတည်ပြုနိုင်ဖို့တေချာသလောက်ရှိပေမဲ့လို့ Republican အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့သမရကိုထောက်ခံတဲ့ဘက်ကအားသာနိုင်တဲ့အခြေအနေရှိနေစေဖြစ်ပါရဲ့ရှင်
။မခင်ဖြူထွေးပြောပြသွားတာပါရှင်။အခုမြန်မာပြည်ဘက်ကသတင်းလွှာတွေကိုနားဆင်ကြရပါမယ်။ပြီးခဲ့တဲ့မေလတုန်းကတနင်္သာရီတိုင်းကော့တောင်မြို့နယ်မှာလုပ်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲအခမ်းအနားမှာတပ်မတော်ရဲ့ဂုံတိုက်ခါထိခိုက်အောင်ဟောပြောမှုနဲ့တရားလွှတ်တော်ရှေ့နေဦးကြည်မြင့်အပါအဝင်ကဗျာဆရာစောဝေနဲ့ဦးနေမျိုးစင်တို့ကိုတပ်မတော်အရာရှိတဦးကတရားစွဲလိုက်ပါတယ်။လက်ရှိအစိုးရလက်ထက်မှာနိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုတားဆီးပိတ်ပင်တဲ့ဥပဒေအမျိုးမျိုးနဲ့တရားစွဲတာတွေများလာတဲ့အပေါ်မှာလူထုရဲ့စိုးရိမ်မှုတွေလည်းရှိလာနေပါတယ်။ဒီအကြောင်းနိုင်ငံရေးနယ်ပယ်အသီးသီးမှာလှုပ်ရှားဆောင်ရွက်နေသူတချို့ရဲ့အမြင်တွေကိုစူးစီးပြီး VOA သတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်
။တပ်မတော်ကိုဖြစ်စေအစိုးရကိုဖြစ်စေဝေဖန်ထောက်ပြပြောဆိုရေးသားရတဲ့သူတွေကိုဖွဲ့စည်းအမျိုးမျိုးကငြိမ်းစုစီပုံမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာစက်သွေးရေးဥပဒေပုံမှာတွေနဲ့တရားစွဲဆိုထောင်ချရေးကိစ္စတွေလက်ရှိအစိုးရလက်ထက်မှာပုံများရဲ့အပေါ်မှာနိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့အတိုင်းဝန်းကဝေဖန်လိုက်ပါတယ်။ဒါဟာအုပ်ချုပ်သူအစိုးရအပေါ်မှာပြည်သူရဲ့ယုံကြည်မှုနယ်သွားနိုင်တဲ့အဓိကအကြောင်းရင်းတွေလို့မြင်ကြောင်းနိုင်ငံရေးအကျဉ်းသားကုညီစောက်ရှောက်ရေးအသင်းအတွင်းရေးမှူးဦးတိတ်နိုင်က VOA ကိုပြောပါတယ်
။စွဲဆိုတဲ့ဥစ္စာကတချို့ကအစိုးရကစွဲတာလည်းရှိတယ်။အချင်းချင်းစွဲတာလည်းရှိတယ်။တပ်ကလည်းစွဲတာရှိတယ်။ဆိုတော့အမျိုးမျိုးတော့ဖြစ်နေတဲ့ကိစ္စမျိုးတွေရှိတယ်။ဒါပေမဲ့လို့ဘယ်လိုပဲဖြစ်ဖြစ်အဲ့လိုစွဲဆိုမှုတွေကဒီလွတ်လပ်စွာကျေးဇူးပြောဆိုခေါ်ခုတ်ခွင့်လည်လို့တော့ဟိုအကက်စားဖြစ်စေတာတော့အသေးကြပဲဆိုတော့ဒါမျိုးတွေများလာရင်အုတ်ထုတ်တဲ့လူတွေကိုတပြေးပြေးနဲ့ပြည်သူတွေကအယုံကြည်ကြာလာမဲ့ကိစ္စတွေတော့ဖြစ်လာမှာပဲဖြစ်လည်းဖြစ်နေတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့ဒါတွေကိုတော့သတိထားပြီးတော့ရှောင်ရှား
အခုနှစ်ထဲမှာပြည်တွင်းစစ်ပွဲကြီးရပ်တန့်ပေးဖို့တောင်းဆိုနေတဲ့သူတွေကိုတပ်မတော်ဘက်ကတရားစွဲဆိုရာကြီးခက်ဆိတ်ဆိတ်လှုပ်လာတာကြီးရှိပါတယ်။တနင်္လာရီတိုင်းကော့တောင်းမြို့နယ်မှာလုပ်ခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲမှာတပ်မတော်ရဲ့အခမ်းအကဏ္ဍကိုထောက်ပြခဲ့တဲ့တရားလွှတ်တော်ရှေ့နေဦးကြီးမြင့်ဦးနေမျိုးစင်နဲ့ကဗျာဆရာစောဝေတို့ကိုတမတော်ရရှိတူကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ905ကာကြီးနဲ့အခုလ18ရက်မှာတရားစွဲလိုက်ပါတယ်။တမတော်ကပြည်သူတွေကိုလွတ်လွတ်လပ်လပ်တရားစွဲဆိုမှုတွေလုပ်ဆောင်နိုင်ပေမဲ့တမတော်ကိုထောက်ပြပြောဆိုလာရင်တော့တပ်ဘက်ကတရားစွဲရာတွေလုတ်ခွင့်ရနေတဲ့အပေါ်မှာတရားလွှတ်တော်ရှိနေဦးကြည်မြင့်က VOA ကိုအခုလိုပြောပါတယ်
။ဥပဒေပေါင်းတဲ့ကျွန်တော်ရှိနေပြီဗျာကိုယ့်အကူတရားစွဲအောင်ဘာမှမပြောဘူး။တကယ်ကြတော့ကျွန်တော်ကိုအဲ့ဒါအကြောင်းသူတို့စွဲတာမဟုတ်ဘူးဗျ။ကျွန်တော်ရဲ့အခြေခံမှုတွေပြင်ဆင်ရေးတွေတရားဥပဒေစိုးမိုးရေးကိစ္စတွေကျွန်တော်ကဒီလူခွင့်နဲ့ပတ်သက်တာတွေကလည်းထဲထဲဝင်ဝင်ပြောတယ်ပေါ့ဗျာအဲ့တော့အဲ့ဒီပေါ်မှာသူတို့က2020ရွေးကောက်ပွဲအတွက်စိုးရိမ်လာဖို့ရတယ်တမတော်ကပြည်သူချစ်အောင်နေရမှာလေပြည်သူတွေလိုက်တရားစွဲနေရမှာမဟုတ်ဘူးလေအဲ့လိုမဟုတ်ဘဲနဲ့ပြည်တမတော်ကြီးကောင်းအောင်ပြောတဲ့လူတွေကိုလိုက်တရားစွဲတယ်ဒါဘယ်လိုနည်းနဲ့မှပြည်သူချစ်ခင်မှုရမှာမဟုတ်ဘူ
းတက်ကြွလှုပ်ရှားသူတွေကိုတရားစွဲဆိုထောင်ချနေရတွေကတမတော်ဘက်ကဒါကိုလက်မခံဘူးဆိုတာပြသနေရလို့လဲအမေရိကန်အခြေစိုက်လူ့အခွင့်အရေးအဖွဲ့ HRW ကအာရှရေးရာညွှန်ကြားမှုဖေးရောဘတ်ဆန်ကထောက်ပြထားပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆို권တွေကိုချိုးဖောက်ပြီးတရားစွဲဆိုမှုတွေဟာလက်ရှိအစိုးရလက်ထက်မှာပိုပြီးများလာတာနဲ့ပတ်သက်လို့အတန်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ
်ဟောဘယ်လို2020ဒီကောက်ဝဲနီလာလေးလေးနောက်တစ်ခါကျတော့2019မှာဒီဘေးပေါ်ချိန်ခံမှုတွေပြင်ဆင်ရေးကိုဟိုဒီ NLD ဘက်ကနေစတင်လိုက်တဲ့အချိန်မှာတက်ကနေပြီးတော့ဒါ 当不必要的呀，虽然我们也拿了对啊，因为说收押铺盖房这边的收押收了个的，也得铺盖的国家就比较虽然没有联系的，的不，俺这边在了一个欧洲一亩地，原来欧洲一亩地，都管虽然联系的不呢，说了收押铺盖虽然里头见面的，是吧？不单买的不呢，说，然后表示那个的的绿绿的如果表示跟过。我出跑比较，第二次走目的哈，这边嘛，才比较不比较偏南路，然后走路也那个。
三对有五不得，人数是五不得，南安那金牛表示木五不得，宝马瑞呢？第二说看下，厂家看下都瑞过来，南安一间大片，南安一破资源，南安那个楼宽也上地也破一个，那么讲，南安一间大面过年少少也等 A A B B 个说话的。十点半了，那趟十个体表述他的声音也顺应。明白那个吗？那些男人已经拿超过脚细臂，拿着超腰杆，肩胛看你哑巴的。将来肚里搞着汤炖的，汤边八杆的第二人生你也拿来撇巴的。那些苏亚那他妈年年耍四围巾的，年年耍西单十来斤山羊不马瑞的，面容第二岁数看你也拿撇逼。老的吗？来的吗？边牙医、单眼大医。拍水泵变声音，苗大爷，年年一年标准是一单一百万，但不到呢那些收押个偷看他妈么好人，三大表也木给啥人爸爸的，哎的天嘛，标准是一单不当数的独立个一段苗种批发的。
故事特别别多了吧先。အရာဝရီတိုင်းဟန်ကြီးကျွန်းမြို့နယ်ကမ်းလွန်ပင်လယ်ပြင်မှာတော့ ice မူရစ်စေဝါတွေကိုထပ်မံတွေ့ရှိခဲ့တဲ့အတွက်ဒေသခံရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။ဒါဟာဆိုရင်အရာဝရီတိုင်းကမ်းလွန်ပင်လယ်ပြင်မှာ ice မူရစ်စေဝါတွေဒုတိယအကြိမ်ဖမ်းဆီးခဲ့မိတာဖြစ်ပါတယ်။မြမပင်လယ်ပြင်မှာပိုင်ရှင်မဲ့မူရစ်ဆွေတွေမကြာခဏဖမ်းဆီးမိနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံပြောပြပေးမှာပါရှင်။
ဟုတ်ကဲ့မြန်မာပြည်အနှံပြားမှာဘိန်ဘိန်ပြူစိတ်ကြွဆေးပြားနဲ့မူရစ်ဆေးတွေကိုနေ့စဉ်ရက်ဆက်ဆိုးသလိုဖန်းစီရမိတာပိုင်ရှင်မဲ့သိမ့်စီရမိတာတွေရှိခဲ့ရကပြီးခဲ့တဲ့အော်တိုဘာလအတွင်းမှာဆိုရင်မြမပင်လယ်ပြင်အတွင်းကပါပိုင်ရှင်မဲ့သိမ့်စီရမိတာတွေရှိလာခဲ့ပါတယ်ဒီရက်ပိုင်းအတွင်းမှာတော့ AR တိုင်းဒေသကြီးဟန်ကြီးကျွန်းမြို့နယ်အတွင်းမှာ ice လို့ခေါ်တဲ့မူရစ်ဆေးဝါပုံဆောင်ကဲတွေကိုရေထဲမှာမျောပါလာတဲ့ပီနန်8တွေထဲကနေသိမ့်စီရမိတာတွေရှိခဲ့ပါတယ်ဒီလ29ရက်နေ့ကတိမ့်စီရမိတဲ့အခြေအနေကိုဟန်ကြီးကျွန်းမြို့နယ်မြို့နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်
။ဒီနယ်ထဲမှာမျောလာတာပါ။ကျွန်တော်တို့ကံကံရွာဟိုဟာငချောက်ဒီပါလေလုပ်တဲ့ဆက်တွေတစီရနေပြီးအမှငချောက်ကိုသူသွားနေတယ်။အဲဒီဟိုလေကျွန်းလေကျွန်းနဲ့ဆိုခုနမှလာတဲ့ကွာမှာပေါ့။သူကဟိုဒီနယ်ရင်းနဲ့အထောက်အထုပ်ကြီးလို့ဆက်ကြည့်လိုက်တော့အဲဒီမှာကြောက်ချင်လို့လို့ပါလို့ဆိုပြီးတော့သူကယူထားတာပေါ့။သူကလည်းအဲဘုံမူဒီကမလို့ဆယ်လာရတဲ့ဆယ်လာပြီးတော့ရောက်တော့လူကြီးကမှရတဲ့အခါကျတော့လူကြီးကမှရတာကြောက်ချင်မဟုတ်ဘူးသူတို့ဖြစ်နေတယ်ဆိုပြီးတော့အချိုးရင်းမှုအပ်တယ်အချိုးရင်းမှုကလည်းတစ်ဆင့်ငွေငွေရတဲ့ဘောအပ်တာပေါ့ဟောအဲ့ဒါတော့30ဘို30လောက်ပါပေါ့အင်္ဂလိပ်စာတန်းနဲ့ထုတ်တွေပါတယ်ပြီးတော့တရုတ်စာတန်းနဲ့အထုတ်တွေအထုတ်ပါတယ
်ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာမျက်နှာမှာတော့အော်တိုဘာလ29ရက်နေ့ကဟိုင်ဂျီကျွန်းမြို့ရဲ့အနောက်တောင်ဘက်ရေမိုင်16.5 မိုင်အကွာပင်လယ်ပြင်မှာမျောပါနေတဲ့ဆာလာအိတ်တလုံးအတွင်းကနေဂွန်ရှင်ဝမ် Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် Plastic 8 19 8 နဲ့ထည့်ထားတဲ့ Ice Core မူရစ်ဆေး19 kg ကိုငပူရောမြို့နယ်ဗန်ပွေးရွာသား3ဦးကတွေ့ရှိခဲ့ပြီးကန်ချန်ကျေးရွာအုပ်ချုပ်ရေးမှူးစီကိုအနံခဲ့ကြောင်းနဲ့ဟိုင်းကြီးကျွန်းနယ်မြေရဲစခန်းမှာမူရစ်ဥပဒေအရအမှုဖွင့်စုံစမ်းလျက်ရှိကြောင်းဖော်ပြပါတယ်ဒီကနေ့နေကင်းပိုင်းကလည်းအော်တိုဘာလ31ရက်နေ့ကငပူရောမြို့နယ်မျက်မော်တင်ရွာသားတဦးကကြောက်ချံရွာပင်လယ်ကမ်းစပ်မှာဂျဂျိုအိတ်တထုပ်ကိုတွေ့ရှိလို့မျက်မော်တင်ကျေးရွာအုပ်ချုပ်မှုထံကိုအနံငယ်ချောင်းနဲ့ဂွန်ရှင်ဝမ် Refined Chinese Tea တရုတ်စာတန်းပါအစိမ်းရောင် Plastic 8 28အတွင်းက Ice 1 kg တွေ့ရှိပြီးဟန်ဂျီကျွန်းနယ်မြေရဲစခန်းမှာပဲအမှုဖွင့်ဆောင်ရွက်ထားကြောင်းပြည်ထရေးဝန်ကြီးဌာနသတင်းစာမျက်နှာမှာဖော်ပြပါတယ်ဒီလ16ရက်နေ့ကလည်းဖြာပုံမြို့နယ်အရှေ့ပြားကျေးရွာနယ်ရင်ပိုင်15မိုင်အကွာပင်လယ်ပြင်ကနေဆာလာအိတ်23အိတ်အတွင်းကဂွန်ရှင်ဝမ်စာသားပါ Plastic 8အထုပ်655ထုံမှာ Ice Core မူရစ်ဆေး649 kg သိမ်းဆီးရမိပြီးအမာနယ်မြေရဲစခန်းမှာအမှုဖွင့်ထားပါတယ်ဖျာပုံမျိုးနယ်အတွင်းသိမ်းဆီးရမိတာနဲ့ပတ်သက်လို့ဖျာပုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထွတ်က
ရနေပါတယ်လို့ကျွန်တော်တို့ကတော်တော်လေးကြောက်ခဲ့တယ်ဟိုစုံလန်းနေတော့မှဖြစ်ပါလေကျွန်တော်တို့ကိုယ်နိုင်လေဒီရရဲ့အရင်မြစ်ကိုအခုချိန်ထိမသိနိုင်သေးပါဘူးเนาะမသိနိုင်သေးဘူးဆိုတာကပင်လယ်ထဲမှာမျောလာတယ်ဆိုတာကကျွန်တော်တို့ကဥပမာအဲ့ဒါလေတင်းမောပေါက်လို့ပဲမျောတာလားเนาะပင်လယ်ထဲကိုပစ်ချခဲ့လို့ပဲမျောနေတာလားအဲဒါလည်းမတည့်ခွဲဘူးကြ ကျွန်တော်အနေနဲ့လည်းဒါနဲ့ပတ်သက်တဲ့ဟာကိုသူပေါ်ပြသွားတဲ့ပုံအားလုံးသိထားတဲ့တဲ့နောက်ပဲသိရသေးတယ်။ဒါတွေနဲ့ပတ်သက်လို့တော့အသေးစိတ်ကတော့အမွေးရတာလို့မှဖြစ်ပါတယ်။
ပင်လယ်ပြင်မှာမွေးရစေဝါတွေတွေ့ရှိတာဟာ AR တိုင်းဒေတာကြီးအတွင်းမှာသာမကအော်တိုဘာလ20ရက်နေ့ကလည်းတင်တင်သာရီတိုင်းဒေတာကြီးရေမြို့နယ်ပင်လယ်ကမ်းစပ်မှာ ice 6 kg သိမ်းဆီးရမိခဲ့ပါတယ်။ပင်လယ်ပြင်မှာအခုလိုမွေးရစေတွေတွေ့ရှိတာနဲ့ပတ်သက်ပြီးဟိုင်းကြီးကျွန်းဖျားပုံပသိမ်မြို့ကရဲတပ်ဖွဲ့ရုံးတွေနဲ့နေပြည်တော်မူရစ်ဗဟိုရုံးကိုဆက်သွယ်ခဲ့ပေမဲ့ပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်မရခဲ့ပါဘူး။ဒီနှစ်မတ်လ24ရက်နေ့ကတင်တင်သာရီတိုင်းဒေသကြီးကော့တောင်းမြို့အနီးပင်လယ်ပြင်မှာဆက်လက်တစည်းပေါ်ကနေ ice kilogram 1900ကျော်ကိုလေပေါ်ပါသူ9ဦးနဲ့အတူရေဓာတ်ကနေဖမ်းဆီးခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ
်။ဒေါ်ရရှင်များရှင်တိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီ။ကျမလည်းလင်းနစ်ပြည့်ခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအချက်တွေလည်းကြုံခဲ့ရပါတယ်။လင်းနစ်တာကာလအတွင်း NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3-2-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေရှင်
။နောက်ပညာတရားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလေးပချဖို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းစီစဉ်တွေမှာတော့အမျိုးသမီးကန္တာတုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုလူသိရှင်ကြားလုံနိုင်အောင်လို့ဒီမိုကရက်လွှမ်းမိုးတဲ့အောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတဲ့နောက်ဒီလုပ်ရဟာ American သမိုင်းမှာအကြီးမားဆုံးအပြစ်မရှိအပြစ်ရှာတဲ့လုပ်ရကြီးဖြစ်တယ်လို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်။စုံစမ်းရေးလုပ်ငန်းစဉ်တွေဟာမမျှတဘူးဖွဲ့စည်းပုံနဲ့မညီဘူး American အခြေခံမှုတွေနဲ့မကြိုက်ဘူးလို့အင်ဂျီရောကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ American သမ္မတရဲ့လုပ်ရတွေကလွှတ်တော်အမတ်တွေတစ္ဆာဖြူထားတဲ့ဂတိကဝတ်တွေကိုမထိခိုက်ဘူးဆိုရင်သမ္မတအပေါ်တရားစွဲစရာအကြောင်းမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ပြောကြားခဲ့ပါတယ်။ IS သွေးကြွအဖွဲ့ခေါင်းဆောင်တစ်ကိုရွေးချယ်လိုက်ပြီလို့ IS အဖွဲ့ကကြေညာခဲ့ပြီးတဲ့နောက်ခေါင်းဆောင်တစ်အပေါ်တစ္ဆာခံကြောင်း IS ထောက်ခံသူတွေကပြောနေကြပါတယ်။ခေါင်းဆောင်တစ်ဘသူဘဝဖြစ်တယ်ဆိုတာဘလို့လူမျိုးဖြစ်တယ်ဆိုတာချက်ချင်းမသိရသေးပေမဲ့ထောက်ခံတစ္ဆာခံကြောင်းကိုလူမှုကွန်ရက်ပေါ်တွေကနေပြီးတော့တုံ့ပြန်ခဲ့ကြတာပါ။အမေရိကန်အထူးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်မှုအတွင်းမှာခေါင်းဆောင်ဟောင်းအဘူဘာကာအယ်ဘဂဒါဒီတေဆုံးခဲ့ပြီးတဲ့နောက်ခေါင်းဆောင်တစ်ကိုရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီနဲ့ရုရှားတပ်တွေပူးပေါင်းပြီးတော့ဒီကနေ့စတင်ကင်းလှည့်နေကြပါတယ်။ဆီးရီးယားနေဆက်ကနေကတ်လက်နက်ကင်တပ်ဖွဲ့တွေနောက်ဆုတ်ပေးရင်တူရကီရဲ့ထိုးစစ်ဆင်မှုရန်နာထားဖို့တူရကီနဲ့ရုရှားကြားရရှိခဲ့တဲ့သဘောတူညီချက်အရအခုလိုမျိုးပုတ်တွဲကင်းလှည့်နေကြတာပါ။ဆီးရီးယားတဲကအယ်ဒါဘာစီယာဒေသမှာတူရကီနဲ့ရုရှားတပ်ဖွဲ့တွေတန်ကြာကာကားတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့စတင်ကင်းလှည့်နေတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။နိုဝင်ဘာလ1ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမက်ကင်ပျူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.